ဒင်းစာဆရာဦးစီသူအောင်မြင့်ကတုံ့တက်ပါတယ်
။ဒါပေမဲ့ SDA ထိုးလာဖို့အတွက်လိုအပ်တဲ့အချက်အလက်လေးတွေကိုညှိနဲ့နှိုင်းနဲ့ဆိုတဲ့သဘောပါပဲ။သူကတော့မူမာစီရက်တီတုံးပါပဲ။အဲ့တော့မူကိုမထိခိုက်သေးတဲ့အောက်မှာညှိလို့နှိုင်းလို့ရတယ်ဆိုပြီးတော့မှအပြီးရက်တီရဲ့သဘောပါပဲ။ဒါမျိုးကအရင်တော့ကလည်းဖြစ်မှုပါတယ်။ဒါပေမဲ့ဦးသိန်းစီလက်ထက်မှာသူညှိနှိုင်းရခက်ခဲသွားတဲ့ကာလမျိုးတွေရှိခဲ့ဘူးလေ။အဲ့ဒီခါမျိုးကြရင်တော့ခုနကဒီအစိုးရပကအဲ့ဒီကဆိုဥအောင်မင်းတို့ကိုယ်ရင်ပါဝင်တယ်နောက်ဟိုတစ်ဖက်ကရှင်လည်းတက်ဖက်ကလည်းအများကြီးပါပြီးတော့မှအဒီချင်းလေးဘလူးချိုဖျက်မယ်သူတို့ဆင်းနေတာတွေရှိခဲ့တယ်အခုလည်းဒီသဘောပါပဲဒီသဘောမှာတစ်ဖက်ကလာတာကဒီ SCA စာချုပ်ကိုပြန်ပြင်ရမယ်လို့ SCA စာချုပ်ကိုမလိုချင်တော့ဘူးလို့ဒီလိုမျိုးပြောတာမရှိဘူးဆိုတော့သူဆက်ပြီးတော့လမ်းပွင့်နေတဲ့သဘောပါပဲ
ဒါအပြင်မင်းကနှစ်ဖက်ဆွေးနွေးပွဲရလက်အဖြစ်ထုတ်ပြန်တဲ့ကြေညာချက်မှာမူအားဖြင့်သဘောတူညီတာကလွယ်ပြီးထူးထူးခြားခြားမပါသလိုဆက်ပြီးဆွေးနွေးသွားမယ်ဆိုတဲ့အခြေအနေကိုပဲတွေ့မြင်ရကြောင်းဦးစီသူအောင်မြင့်ကပြောပါတယ
်။ဟိုတခြားအများကြီးအဲ့ဒီမှာထူးခြားတာမတွေ့ရဘူး။ဟိုနှစ်ဖက်စလုံးသဘောတူတယ်ဆိုတဲ့သဘောအဲ့ဒီမှာရှင်းရှင်းပြတ်ပြတ်နဲ့ဒီအချက်ကိုကြည့်တဲ့အဲဒီအချက်ကိုဘယ်လိုလိုက်လို့မယ်ပါညာဒီတော့ဝေးမပါဘူး။တချို့ဟာတွေကနောက်မှဆက်ဆွေးနွေးဖို့ဟာတွေရှိတယ်။တချို့ဟာတွေကြရင်တော့ပြီးကတခြားဟို GMC တို့ဘာလို့ထဲမှာပဲသွားပြီးတော့မှဆွေးနွေးမယ်ဆိုတဲ့အချက်လေးတွေဆိုတော့သူတို့ထည့်လာတာတွေ့ရတယ်
။ဒါပေမဲ့ UNFC ကိုဥဆောင်နေတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ကကိုယ်စားလှယ်တွေဟာဒီဆွေးနွေးပွဲမှာပါဝင်မှုရှိတာကတော့ထူးခြားမှုရှိတယ်လို့ဦးစီသူအောင်မြင့်ကပြောပါတယ်။ KIO နဲ့ UWS အပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေပကလက်ရှိ NCA စာချုပ်အစားတရားမျှတမှုရှိတဲ့အပြစ်အခက်ရစဲရေးစာချုပ်အစ်စ်နဲ့အစားထိုးဖို့ဖေဖော်ဝါရီလ24ရက်နေ့ကထုတ်ပြန်တဲ့ပန်ခန်းအစည်းအဝေးကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်တိုင်းရင်းသားမဟာမိတ်အဖွဲ့အစည်းတွေကြားမှာ NCA နဲ့ပတ်သက်ပြီးသဘောထားကွဲလွဲမှုတွေရှိနေပါသလား။ဦးစီတောင်မြင့်ရဲ့အမြင်ကတော့
အခုကြည့်လိုက်ရင်တော့အဲ့ဒီပုံစံမျိုးဖြစ်နေတယ်။အဲ့ဒီပုံစံမျိုးဖြစ်နေတယ်။ဒီဘက်မှာလာတဲ့အခုလာတဲ့ကိုယ်စားလှယ်အဖွဲ့တွေကကြေရေးမပါတဲ့ကိုယ်စားလှယ်အဖွဲ့တွေကဒီ NCA မူအတိုင်းကိုပဲဆက်ပြီးတော့မှရှင်းနေသွားမယ်ဆိုရဲသဘောကိုသူတို့ပြောတယ်သတင်းစာရှင်းနေပွဲမှာလည်းပြောတယ်ရှင်းနေပွဲမှာလည်းဒီတိုင်းပဲသူတို့ရှင်းနေသွားတယ်အဲဒါပေမဲ့ပန်ခန်းကထုတ်တဲ့အဲ့ဒီဝါနဲ့ပူပေါင်းပြီးတော့ကရှင်းနေရရှိချက်မှာထုတ်ပြန်ထားတဲ့ဟာကတော့ဒီလမ်းကြောင်းမဟုတ်ဘူးဟိုအရင်လက်မှတ်ထိုးတဲ့လူကတော့ထိုးပစီတော့အကျန်တဲ့လူတွေကြတော့ဝါကဥဆောင်ပြီးတော့မှနောက်ထပ်ပြစ်ခတ်ရန်ဆေးရီစာချုပ်ပုံစံအဖြစ်ရှင်းနေပွဲပုံစံအဖြစ်လုပ်မယ်ဆိုပြီးတော့မှတန်းလာမယ်ဆိုပြီးတော့မှသူကထုတ်ပြန်ထားတာကိုအဲ့တော့ဒီနှစ်ခုကတော့ဆန့်ကျင်နေတာတော့တွေ့ရတယ်
မူလကရထားတဲ့ဒုတိယအကြိမ်27ရာစုပင်လုံနီလာခံကိုမက်လာအတွင်းကျင်းပမဲ့အစီအစဉ်ကိုတော့ထပ်ပြီးရွှေ့ဆိုင်းလိုက်ကြောင်းအစိုးရညီညွတ်ရေးကော်မရှင်တာဝန်ရှိသူတွေဘက်ကပြောပါရစေ။